အေးအေးရခိုင်လက်နက်ကင်ဖွဲ့ကဖမ်းဆီးခေါ်ဆောင်သွားတဲ့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်အများစုပါတဲ့သူတွေကိုစစ်တပ်ကရဟတ်ရင်တုံးပြီးတော့ကယ်ဆယ်နေတာမှာဒီမနေ့အထိကယ်ဆယ်နိုင်ခဲ့တဲ့အဖွဲ့ဝင်14ဦးအနက်တဦးကတော့တေဆုံးသွားခဲ့တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ကအတည်ပြုပါတယ်ဒီဖြစ်ရတွင်ရဟတ်ရင်ဘော်ကပြစ်ခတ်မှုတွေနဲ့တေဆုံးမှုတွေနဲ့ပတ်သက်လို့အစိုးရတပ်နဲ့အေးအေးကြပြန်လည်ဆွတ်ဆွဲပစ်တင်နေကြပြီးအသေးအပြောက်စည်းရင်းအတိအကျကိုလည်းဘယ်ဘက်ကမှထုတ်ပြန်ထားတာမရှိသေးပါဘူးစနေနေ့ကလေးကရသေးတော်မျိုးနဲ့ရွှေနေရီအမြန်ရေရင်ဘော်ကနေဖမ်းဆီးခံသွားရသူ50ကျော်ရှိခဲ့တာပါဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
ရခိုင်လက်နက်ကိုင်အေဖွဲ့ကဖမ်းဆီးသွားတဲ့သူတွေနဲ့14ဦးကိုကယ်ဆယ်နိုင်ခဲ့ပြီးအဲ့ဒီထဲကတူရင်းနှစ်တေဆုံးခဲ့ကြောင်းရခိုင်ပြည်နယ်အစိုးရဖွဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမှုကြီးမင်းနှန်းက VOA ကိုပြောပါတယ
်ဒီမနေ့ကတော့14ယောက်ပြန်ရတယ်ပေါ့လေအဲ့လိုမရသေးဘူးဒီမနေ့ကတော့14ယောက်ပါပဲကျွန်မရောက်တယ်မှာတယောက်ကတော့ဒီအတွက်မှာပါနေတဲ့ပြည်ထောင်တဲ့ဖွဲ့ရက်ဖွဲ့ပေါ့ရက်ကတော့ရင်းနှစ်ပြီးတုံးသွားရတယ်ကျွန်တော်တော့တက်ရှင်နေတဲ့3ယောက်ပေါ့
ပြီးခဲ့တဲ့စနေနေ့ကမေယူမြင့်သွင်းပြေးဆွဲနေတဲ့ချွေနေသည့်အမြန်ရည်ရင်ကိုရည်ရက်တောင်မြို့နဲ့ရည်မြင့်ကြေးရွာနီးပါအေအေဖွဲ့ကနေတားဆီးခဲ့ပြီးတော့ရည်ရင်ပေါ်မှာလိုက်ပါလာတဲ့စစ်တပ်ရဲတပ်ဖွဲ့ဝင်ဌာနဆိုင်ရာဝန်ထမ်းတွေနဲ့ခီးသွွားပြည်သူ50ကျော်ကိုဖမ်းဆီးထိန်းသိမ်းခဲ့တာပါဖမ်းဆီးခေါ်ဆောင်ခြင်းခံရတဲ့သူတွေကယ်တင်နိုင်ရေးအတွက်မြန်မာစစ်တပ်ကလည်းရဟယင်နဲ့ပြစ်ခတ်တိုက်ခိုက်တာမှာအေအဖွဲ့တွေရောအဖမ်းဆီးခံရသူတွေပါထိခိုက်ဒေဆုံးမှုတချို့ရှိခဲ့တယ်လို့အေအဖွဲ့ကထုတ်ပြန်ထားပါတယ်။ဝန်ကြီးပူမှုကြီးမင်းနန်းကတော့မြန်မာစစ်တပ်ရဟယင်နဲ့ပြစ်လို့ဒေဆုံးတာမျိုးမဟုတ်ပဲအေအဖွဲ့ကပြစ်ခတ်တာလို့ဆိုပါတယ်
။ဟုတ်ပါဘူး။အဲဒီလိုဆိုတယ်။ဒီကအဲ့လိုကျမမပြေကြတော့ကြတယ်ဒီကနေ့လွတ်လာတဲ့တယောက်ကမင်းနဲ့ပြစ်တာကိုသိရမဟုတ်ဘူးရဲ့အေးရပြစ်ကြသွားတာအဲ့၄ယောက်ရှိသေးတယ်သူကနေရာပြောတော့လို့
ဖန်စီထိန်ထိန်ထားတဲ့သူတွေပါဝင်အေအဖွဲ့ဝင်တွေကိုရဟယင်နဲ့တိုက်ခိုက်တဲ့ပုံမှာအေအေပြန်ကြားရေးတာဝန်ခံခိုင်တုကကအခုလိုပြောပါတယ
်သူတို့ရဲ့လူမဆန်စွာဒီမိုက်မိုက်ကန်ကပြစ်ခတ်မှုကိုဖုံးကွယ်ဖို့လိုတဲ့ကြောင့်မို့လို့ဒီအဲ့လိုမျိုးတို့ပြောတာပဲဖြစ်တယ်ကြမြန်မာစစ်တပ်ကဒီလူတွေပေါ့နော်ကျွန်တော်တို့ရာယီထိန်ထိန်ထားတဲ့သူတွေအခြေကတော်တော်များများဟိုထိခိုက်ပြီးဆုံးသွားတဲ့ဥစ္စာတွေရှိတယ်။သူတို့ဘက်ကတော့ကြည့်ရတာကတော့ဒီလူတွေကိုနော်ကျွန်တော်တို့ဆင်းရဲလို့ရှိရင်သူတို့ဘက်ကကျူးလွန်ထားတဲ့ဆေးရသွားဖုံးကွယ်ဟိုပေါ်သွားမှာစိုးလို့ဟိုအကုန်လုံးပေးရပေးပါစေကွာဆိုပြီးတော့အသေးတတ်တယ်လို့ပဲကျွန်တော်တို့ကအဲ့လိုပဲယူဆတယ်ဗျ
။ဒီပြစ်ခတ်မှုမှာအေအေဘက်ကရောအဖမ်းဆီးခံလုံခြုံရေးဖွဲ့ကပါထိခိုက်ဒေဆုံးမှုတွေရှိနေပေမဲ့လက်တလောချင်းတွေရစည်ရင်မပြုစုနိုင်သေးဘူးလို့ခိုင်တုခကဆိုပါတယ်။ပြစ်ခတ်မှုပြည်စဉ်တွင်သူ့ဘက်ကိုယ့်ဘက်အပြန်လာဆွတ်ဆွဲမှုတွေရှိနေတယ်လို့ထိခိုက်ဒေဆုံးမှုကတော့စည်ရင်တိကျမရသေးဘူးလို့နှစ်ဖက်ဖွဲ့တာဝန်ရှိသူတွေကဆိုပါတယ်ပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့တုန်းကလည်းတင်နန်းကနေပြန်လာတဲ့မိတဖွဲ့ဝင်19ဦးပါဝင်အယတား30ကျော်အေဘက်ကဖမ်းဆီးခေါ်ဆောင်ထားပြီးဒီအထက်က12ဦးကိုမနေ့ညနေပိုင်းမှာပြန်လည်လှုပ်ပေးခဲ့တာပါအေဘက်ကလှုပ်ပေးတဲ့12ဦးဟာမိတဖွဲ့တွေမပါဝင်ပဲသာမန်ယတားတွေလို့ခိုင်တုခါကပြောပါတယ်
စစ်တပ်နဲ့ဘာမှမပတ်သက်တဲ့အရသာဓမ္မလူမျိုးစစ်နေရပါဘောနော်အဲ့ဒီဆိုတာကာသမာဆုံးရောက်ရဲ့နောက်ပြီးလို့ရှိရင်ဘယံလောက်တဲ့ဒီလက်သမားကိုရောက်ပေါ့အကုန်လုံးပေါင်းလို့ရှိရင်တော့စစ်နေရပါဘောနော်ကျွန်တော်တို့မနေ့ကညနေမှာဒါကောင်းမှမမဲလုံးလုံးဆုံးဆုံးပြန်လည်ပြီးတော့ဆက်ပစ်လိုက်တယ်ဗျ။ဟိုကြံတဲ့လူတွေကိုလည်းပဲကျွန်တော်တို့ကတော့ဒါလုံခြုံရေးအနေထားကောင်းလို့ရှိရင်တော့သူတို့ကလည်းမကြားခင်ပါဒါဆက်ပစ်သွားဖို့အစီအစဉ်တော့ရှိကြဗျ။
အေဘက်ကထိန်းသိမ်းထားတဲ့မိသားစုဖွဲ့ဝင်19ဦးကတော့ပြန်လည်လှုပ်ပေးခြင်းမရှိသေးပါဘူး။ဖမ်းဆီးခံရသူတချို့လွတ်မြောက်လာကြောင်းသတင်းပေါ်ရခိုင်ပြည်နယ်အစိုးရဖွဲ့နေဆက်ရေးရနဲ့လုံခြုံရေးဝန်ကြီးဘူမှုကြီးမင်းတန်းကအခုလိုပြောပါတယ်။
အဲ့ဒါတော့လည်းထဲတော့မရောက်သေးဘူးလှုပ်ပြီးတော့ပြောတယ်12ယောက်လှုပ်တယ်လို့ပြောတ
ယ်။မြန်မာစစ်သားနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေလည်းဖြစ်ပါတယ်။ဒီကနေ့မှာရတိတ်တောင်မြို့နယ်မြန်မာစစ်တပ်ရဲ့ရေစိုးချောင်းပြူဟာစစ်ကံကိုအေအေဘက်ကလက်နက်ကြီးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့သလိုမနေ့ကလည်းမင်းပြားမြို့နယ်ပန်းမြောင်ကျေးရွာရဲ့ရှိန်မြောက်ဘက်တောင်ကုန်းမှာရှိတဲ့မြန်မာစစ်တပ်ရဲ့အမြောက်စကံတစ်ခုကိုစီးနှင်းတိုက်ခိုက်ခဲ့တယ်လို့ခိုင်တုခါကဆိုပါတယ်။အေအေဖွဲ့ကလုံခြုံရေးဖွဲ့တွေပါဝင်အယက်သား50ကျော်ကိုဖမ်းဆီးခေါ်ဆောင်ခဲ့ပြီးရတိတ်တောင်မြို့နယ်ရေပုတ်ကြောက်တန်းထီးဆွဲရေမြက်ကျေးရွာတွေဘက်မှာရဟရင်နဲ့ပြင်လက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေဒီကနေ့သိရှိနေစေဖြစ်ပါတယ်။ဒီခိုင်လက်နက်ကိုင်အေဖွဲ့ကနေရွှေနေသည့်အမြန်ရည်ရင်ပေါ်မှာဖမ်းဆီးခေါ်ဆောင်သွားတဲ့လူပေါင်း58ဦးကျော်မှာတပ်မတော်သား14ဦး၊ရဲတပ်ဖွဲ့ဝင်29ဦး၊အချင်းဦးစီးဌာနကဝန်ထမ်း2ဦးနဲ့အယက်သား73ယောက်လို့ပါဝင်ကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ကိုကိုးကားပြီးတော့မနေ့ကကျင်းပသတင်းစာမှာသတင်းဖော်ပြထားပါတယ်။တပ်မတော်ဘက်ကတော့ဖမ်းဆီးခံရသူတွေလွတ်မြောက်ရေးအတွက်ရဟရင်3တိုက်ခိုက်ရမှာအေဘက်ကပြန်လည်ပြစ်ခတ်လို့တိုက်ခိုက်ရေးရဟရင်ချီစံထိမှန်ခဲ့တယ်လို့ဖမ်းဆီးခံရသူတွေထဲက14ဦးကိုကယ်ထုတ်နိုင်ခဲ့ကြောင်းတပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။